နယူးဇီလန်နိုင်ငံ Christchurch မြို့မှာပြီးခဲ့တဲ့တောက်ချာနေ့ကမွတ်စလင်ဗလီနှစ်ခုတိုက်ခဲ့ခံမှုအတွင်းသေဆုံးသူတွေထဲမှာပါကစ္စတန်နိုင်ငံသားအနည်းဆုံး9ဦးပါဝင်တယ်လို့ပါကစ္စတန်နိုင်ငံသားရေးဝန်ကြီးရှာမမုတ်ကိုရာရှိကအတိအပြည့်ပြောဆိုလိုက်ပါတယ်ဒီတိုက်ခိုက်မှုအတွင်းသေဆုံးခဲ့ရသူတွေရဲ့မိသားစုဝင်တွေနဲ့ထပ်တူဝန်ထဲရကြောင်းနဲ့သူတို့ကိုအားပေးကူညီဖို့အစဉ်နဲ့ရှိကြောင်းလဲပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းကတင်းငွေတွေကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြလိုက်ပါတယ်အနာသမားကိုပြန်လည်တိုက်ခိုက်ဖမ်းဆီးနိုင်ဖို့ကြိုးစားခဲ့တဲ့တည်ဆုံသူတူဖြစ်တဲ့ပါကစ္စတန်နိုင်ငံသားနိုင်င်ရှာရဲ့အတွက်ဂုဏ်ယူပြီးတော့သူ့ကိုနိုင်ငံရဲ့ဂုဏ်ပြုစုချီးမြှင့်သွားမယ်လို့လည်းဝန်ကြီးချုပ်ခန်းကပြောပါတယ်။နိုင်ငံတနက်နဲ့ပြစ်ခတ်ပြီးတဲ့နောက်ရုရှားကတနက်သမားကိုပြန်ရင်ဆိုင်ဖို့ကြိုးစားခဲ့တာပါ။သူ့ကိုယ်တိုင်ကပြင်းပြင်းထန်ထန်ရပြီးတော့နောက်ဆုံးဆေးရုံမှာတည်ဆုံခဲ့ပါတယ်။လူပြည်မျိုးသားရေးဝါဒီတနက်သမားကိုပြန်ရင်ဆိုင်ဖို့ကြိုးစားရင်တည်ဆုံခဲ့ရတဲ့နိုင်င်ရှာရဲ့အတိပြောင်မြောက်မှုအတွက်နိုင်ငံတော်ကအတိမတ်ပြုဂုဏ်ယူကြောင်းလဲခန်းကပြောပါတယ်။ဒေသသူဟာရှင်းနဲ့သူသားကို Christchurch မြို့မှာပဲမြို့နယ်ကျူမှာဖြစ်တယ်လို့ပါကစ္စတန်နိုင်ငံသားဌာနကဌာနရဲ့ပြောခွင့်ရကပြောပါတယ်။ကြံသေးဆုံးသူရဲ့ရုပ်အလောင်းတွေကိုတော့ပါကစ္စတန်နိုင်ငံကိုပြန်သယ်ယူဖို့အတွက်ကူညီပေးသွားမှာဖြစ်တယ်လို့လည်းညင်ညာချက်မှာဖော်ပြထားပါတယ်။ Christchurch မြို့တိုက်ခိုက်မှုအတွင်းမှာလူ90ဆုံးပြီးတော့ဒါဇင်နဲ့ချီပြီးတော့လဲတိုင်ရရသွားခဲ့ပါတယ်ခင်ဗျာ။